မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ် February လ22ရက် VUE American တန်ရဲ့ကြာသာပြီးနေ့ညနေခင်း VUE မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American တရားစု Washington DC ကနေဆက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများစင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နိုင်ငံထဲမှာချမ်ဖက်ဝါရာဇွဲနဲ့လူမြောင်များသိချေအောင်တက်ခတ်ဖို့ရည်ရွယ်ထားသူဖြစ်အစိုးရရှင်းနေတွေဆွဆွထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့အတူဒီနေ့ရုံးထုတ်ဖို့ရှိနေပါတယ်မြန်မာရေးကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးဖို့အမြဲတမ်းဖော်ဝဲသုံးနိုင်ငံဖြစ်တဲ့အမေရိကန်ပြင်သစ်ဗြိတိန်နဲ့နောက်ထပ်6နိုင်ငံတို့ကတောင်းဆိုပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးပါပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြည်နာဆင်ရမယ့်သတင်းလှော်တွေမှာတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားတိုက်ပွဲတွေပုံမှန်ပြင်းထန်လာတဲ့အကြောင်းသတင်းလှော်နဲ့အတူဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးပူးပေါင်းကော်မတီဖွဲ့စည်းရေးကိုစတင်ပြီးတော့အဆိုပြုချိန်ကလေးကကန့်ကွက်ခဲ့တဲ့လွတ်တော်အတွင်းကတက်မတော်သားကိုယ်စားလှယ်အစုဖွဲ့နဲ့ပြည်အောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီတွေဟာဒီကနေ့မှအမည်စင်းတွေပေးသွင်းခဲ့ကြတဲ့အကြောင်
းဘာလို့အမည်စင်းပေးလဲဆိုတော့ကျွန်တော်တို့ကဒီကော်မတီဖွဲ့တော်တော့ဥရင်းနဲ့မညီဘူးဆိုကျွန်တော်တို့ကန့်ကွက်ခဲ့ပါတယ်ကျွန်တော်တို့ရဲ့ခံချက်ကတော့
လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းမော်ရီနဲ့အတူအခြားစိတ်ဝင်စားပွဲရနိုင်ငံတကာသတင်းမော်ရီကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
။အမေရိကန်နိုင်ငံထဲမှာချမ်ဖက်ဝါရာဇွဲနဲ့လူအမျိုးများတိုက်ချီအောင်တက်ခတ်ဖို့ရည်ရွယ်ပြီးလက်နက်တွေအမျိုးများစုဆောင်းခဲ့တယ်လို့အစိုးရရှင်တွေကဆက်ဆွဲထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့အတူကိုဒီနေ့ရုံးထုတ်ဖို့ရှိနေပါတယ်။ဝါရှင်တန်ဒီစီနဲ့မလန်မကန်သူနေထိုင်ရာတက်ခန်းတစ်ခုမှာလက်နက်ခဲအမျိုးများနဲ့တူမွေးစေဝါတွေကိုပါရှာဖွေတွေ့ရှိခဲ့ပြီးနောက်ခရစ္စတိုဖာပေါ်ဟန်ဆန်ကိုရဲတပ်ဖွဲ့ကလက်နက်မွေးစေဝါအမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးလိုက်တာပါဒီနေ့ရုံးထုတ်ချိန်မှာတော့တရားရုံးတင်စစ်ဆေးမဲ့အချိန်ထိအာမခံမပေးဘူးအစိုးရရှင်တွေဘက်ကရှောက်လဲမယ်လို့လည်းမျှော်လင့်ရပါတယ်အမေရိကန်မှာရှက်ရှက်ပပမကြုံဘူးလို့အပြစ်မဲ့အရသာအမျိုးများကိုတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့သူဖြစ်တဲ့အကြောင်းလဲတရားလူရှင်တွေကတရားရုံးကိုတင်ပြထားတာပါအစိုးရရဲ့လုပ်ငန်းတွေပေါ်တည်ရောက်မှုရှိစေဖို့ရည်ရွယ်ချက်နဲ့လူအသက်တွေကိုအန္တရာယ်ပြုမဲ့ပြည်တွင်းအကျံဖက်ဝါရီဖြစ်နေလဲဖော်ပြထားပါတယ်ရှက်ဖို့တွေးရှိခဲ့တဲ့အထက်မှာတော့လက်နက်နဲ့မူရည်စေဝါတွေကမကပြစ်မှတ်ထားအကျံဖက်တိုက်ခတ်ဖို့လူပြူတွေရဲ့ဌာနေတိုက်ပြည်ဖြစ်ထူထောင်ဖို့တိုက်တွန်းထားတဲ့ထောက်ထားတွေကိုတွေ့ရတဲ့အကြောင်းလဲဆွဆွဲထားတာပါကမ္ဘာမှာတယောက်မှမကြံလောက်အောင်တက်ဖြစ်ဖို့ဇီဝလက်နက်နဲ့တိုက်ခတ်ဖို့နိုင်ငံတော်ကစားတောက်ဖြန့်ဝေရေးစနစ်မှာအစိတ်ခတ်ဖို့အကျံစီတွေကိုတွေ့ခဲ့ရတယ်လို့လဲဆိုပါတယ်လုံခြံတက်ဖြတ်ဖို့ကြံရွယ်ထားတယ်လို့ဆိုတဲ့လစ်ဘရယ်နိုင်ငံရေးသမားတွေစီးနေမှာတော့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမှာဒီမိုကရက်ပါတီကအောက်လွှတ်တော်အမတ်အလက်ဇန်ဒရီယာအိုကာစီယိုကော့တက်စ်နဲ့သမ္မတလောင်းရွေးချယ်ခံမဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများပါပါတယ်။ CNN နဲ့ MSNBC ရုပ်မြင်သံကြားဌာနတွေကသတင်းသမားတချို့လည်း CNN မှာပါဝင်နေတာပါ။ဆိုရရှင်တွေကတော့သူ့အစီအစဉ်ဟာစိတ်ကူးသက်သက်မဟုတ်ပဲအလေးနဲ့သဘောထားတယ်လို့ယုံကြည်ရတဲ့အကြောင်းလည်းပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်အတွင်းမှာလူမျိုးကြီးစိုးရေးဝါဒီတွေရောလူမဲ့အမျိုးသားရေးဝါဒီတွေပါပို့တိုးလာတယ်လို့လေ့လာမှုတစ်ခုကတွေ့ရှိပါတယ်။လူမျိုးကြီးစိုးရေးဝါဒီအဖွဲ့ဖြစ်တဲ့ယူရိုပါအဖွဲ့မှာအဖွဲ့ဝင်နှစ်ဆလောက်တိုးလာခဲ့တယ်လို့အကြမ်းဖက်တဲ့နာစီလက်သက် Atom Waffen Division ဂိုင်းကလည်းတခုကနေပြီးတော့အဖွဲ့ကွဲ28ခုအထိတိုးခဲ့ပါတယ်။လူမျိုးကြီးစိုးရေးဝါဒီအဖွဲ့လည်းဖြစ်အွန်လိုင်းကနေအသံလွှင့်တဲ့အဖွဲ့လည်းဖြစ်တဲ့ The Right Stuff ကလည်းဂိုင်းကွဲ34ခုအထိတိုးလာခဲ့ပါတယ်။အလားတူပဲ2018ခုနှစ်ထဲမှာလူမဲ့အမျိုးသားရေးဝါဒီတွေလည်းစံချိန်တင်အောင်များလာတယ်လို့ Southern Poverty Law Center ဆိုတဲ့အရသာအခွင့်အရေးကိုအဓိကထားတဲ့ဥပဒေအကျိုးဆောင်အဖွဲ့ကဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအမုံတရားအခြေခံတဲ့အဖွဲ့တွေ2018ခုနှစ်ကထက်9ရာခိုင်နှုန်းတိုးပြီးတော့အဖွဲ့ပေါင်း1020အထိရှိတယ်လို့သူတို့စီးရင်ပြုစုနိုင်ခဲ့ပါတယ်။အမေရိကန်ရဲ့ပထမဆုံး African American သမ္မတဘရက်အိုဘားမားတက်လာတာကိုလူမျိုးကြီးစိုးရေးဝါဒီတွေမကြေမနက်ဖြစ်နေချိန်2011ခုနှစ်တုန်းကအဖွဲ့ပေါင်း1018ခုရှိခဲ့ပါတယ်။2018မှာတော့လူမျိုးကြီးစိုးရေးဝါဒီအဖွဲ့ဟာ100ခန့်နေပြီးတော့148ဖွဲ့အထိများလာခဲ့တယ်လို့ဂျူးမုံလီသူလိင်တူဆွန်မဲ့တဲ့ LGBTQ တွေကိုစန့်ကျင်သူနဲ့လူမျိုးစန့်ကျင်သူလူမဲ့အမျိုးသားရေးဝါဒီအဖွဲ့တွေကတော့233ဘွဲကနေ264ဘွဲအထိများလာခဲ့တယ်လို့ SPLC ဥပဒေအကျိုးဆောင်အဖွဲ့ကပြောပါတယ်ပြီးခဲ့တဲ့၄နှစ်အတွင်းမှာအမုံတရားအခြေခံတဲ့အဖွဲ့တွေနှစ်ဆင်တိုးလာခဲ့ပြီးဒေါ်နယ်ထရန့်ရွေးကောက်ပွဲစည်းရုံးချိန်နဲ့သမ္မတဖြစ်လာချိန်တွေမှာတော့30ရာခိုင်နှုန်းလောက်တိုးလာခဲ့တယ်လို့အဖွဲ့ရဲ့လေ့လာချက်မှတွေ့ရှိပါတယ်သမရဟောင်းအိုဘားမားအစိုးရအုပ်ချုပ်ခဲ့တဲ့နောက်ဆုံး3နှစ်လောက်မှာအဲ့ဒီလိုမျိုးအဖွဲ့တွေကြာဆင်းခဲ့တာကနေပြီးတော့ပြန်မြင့်တက်လာတာဖြစ်ပါတယ်
ရုရှားရဲ့ထူးဆန်းစစ်ဆေးမှုရဲ့အစဉ်ခံစားကိုအမေရိကန်ပြည်သူတွေသိရှိနိုင်အောင်ဘယ်အချိန်မှဘလို့ပုံစံနဲ့ထုတ်ပြန်မလဲဆိုတာရှင်းနေချုပ်ပေါ်မှာသာမူတည်နေတဲ့ကြောင်းသမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်ထူးဆန်းစစ်ဆေးမှုရောဘတ်မူလာရဲ့အစဉ်ခံစားအစောဆုံးရှစ်သတင်းပတ်ထဲလောက်မှာအဆုံးသတ်နိုင်တဲ့ကြောင်းစီရင်ရုပ်မြင်သံကြားဌာနကသတင်းဖော်ပြခဲ့ပြီးနောက်မနေ့ကတည်းကသမ္မတထွန်းကပြောလိုက်တာပါရှစ်သတင်းပတ်ထဲသမ္မတကဖိပခီးထွက်နေတဲ့အချိန်မှာအထူးဆန်းစစ်ဆေးမှုရဲ့အစဉ်ခံစားထုတ်ပြန်မှုရှိမရှိသတင်းဒေါက်တာကမင်းမြန်ရမှာရှင်းနေချုပ်အသစ်ပေါ်မှာသာလုံးဝမူတည်နေတဲ့ကြောင်းတုံ့ပြန်ခဲ့တာဖြစ်ပါတယ်ရှင်းနေချုပ်သည်ဝီလျံဘာတိုင်းပြည်ကိုရောတရားရေးဌာနကိုပါလေးစားတဲ့ဂုဏ်သိက္ခာရှိသူပုဂ္ဂိုလ်တူဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့တာပါ2016အမေရိကန်သမ္မတယူကော့ဘွဲကာလအတွင်းသမ္မတလောက်ထရန်ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိသမ္မတကတရားရေးလုပ်ငန်းတွေမှာစွပ်ပတ်မှုတွေရှိမရှိစာရတွေကိုအထူးစုံစမ်းစစ်ဆေးမှုလာနဲ့အဖွဲ့ကစုံစမ်းဖော်ထုတ်နေရမှာသမ္မတရဲ့စည်းဝေးအဖွဲ့6ကိုတရားစွဲဆိုအရေးယူခဲ့တယ်လို့လူပေါင်း34ယောက်နဲ့ကုမ္ပဏီ3ခုကိုလည်းအရေးယူခဲ့တာဓမ္မမော်ရင်လည်းအဖြစ်ရှိကြောင်းဝန်ငယ်နဲ့ခံတဲ့အထိဖော်ထုတ်နိုင်ခဲ့တာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လည်း2016သမ္မတယူကော့ဘွဲရလဒ်တွေမှာအပြောင်းအလဲတွေဖြစ်စေဖို့ထရန့်ရဲ့အကြံပေးတွေနဲ့ရုရှားဆိုရတာဝန်ရှိသူတွေကြားပူးပေါင်းကြံစည်မှုတွေရှိမရှိဆိုတာနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကလူသိရှင်ကြားသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။
ဆီးရီးယားနိုင်ငံမှာဆက်သွေးကြောတွေထိန်းချုပ်ထားတဲ့လက်ကျန်နေရာတွေအပေါ်ထိုးစစ်ဆင်ဖို့အသင့်ပြနေတဲ့အမေရိကန်ထောက်ခံတဲ့ဆီးရီးယားတပ်ဖွဲ့တွေကသူတို့ဖမ်းဆီးထားတဲ့ IS တိုက်ခိုက်ရေးသမားတွေကိုအီရတ်နိုင်ငံအာနာပိုင်တွေလက်ကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။လွှဲပြောင်းပေးခဲ့တဲ့အထက်မှာ IS အဖွဲ့ဝင်အီရတ်150ကျော်ပါဝင်တယ်လို့အီရတ်အမျိုးလုံခြုံရေးတာဝန်ရှိသူတစ်ယောက်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။ကတ်လူမျိုးတွေဦးဆောင်တဲ့ Syrian Democratic တပ်ဖွဲ့ဟာ IS တွေထိန်းချုပ်ထားတဲ့ဘက်ခူးစ်မြို့အပေါ်ထိုးစစ်ဆင်နိုင်ဖို့မြို့ရဲကအရပ်သားတွေအားလုံးထွက်သွားဖို့ကိုစောင့်နေကြတာဖြစ်ပါတယ်ဘေးကရာထွက်ပြေးနေကြတဲ့အရက်သားတွေ STF တပ်တွေရှိရာကိုထွက်ပြေးလာကြဆဲဖြစ်တယ်လို့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်အမေရိကတပ်တွေထောက်ပံ့ကူညီထားတဲ့ဒီ STF လက်နက်ကိုင်အဖွဲ့ကအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ယာနဲ့ချီတဲ့အရက်သားတွေကိုမျိုးရဲကနေစ조사ကဲထုတ်နေပါတယ် IS တွေထိန်းချုပ်ထားတဲ့နေရာကနေထရက်ကား10စီးလောက်ထွက်ခွာသွားတာတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်ကားတွေပေါ်မှာယာနဲ့ချီတဲ့လူတွေပါဝင်ပြီးလက်နက်ချထားတဲ့ IS တိုက်ခိုက်ရေးသမားတွေလည်းအနည်းဆုံးကားနှစ်စီးစာလောက်ရှိတယ်လို့ပြောပါရဲဗုဒ္ဓဟူးနေတော့ကဘက်ခူးစ်မြို့ကနေထွက်လာနိုင်သူ2000လောက်ရှိတယ်လို့အကြီးတန်း SCF အဖွဲ့ဝင်တယောက်ကပြောပါရဲအီရတ်ကအများစုဖြစ်တဲ့ IS တိုက်ခိုက်ရေးသမားတွေဒါမှမဟုတ် IS မိသားစုတွေဟာထောင်ကျော်လောက်တော့ကျန်နေသေးတယ်လို့လည်းသူကပြောပါရဲမြို့ထဲမှာရှိတဲ့အရက်သားတွေအားလုံးဘေးလွတ်ရာမသွားနိုင်သေးသမျှ IS တွေအပေါ်ထိုးစစ်ဆင်ဖို့အတွက် STF တပ်ဖွဲ့တွေကတုံ့ဆိုင်နေကြပါရဲ
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသာပြီးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာရေးကုလသမဂ္ဂလူညုံရေးကောင်စီမှဆွေးနွေးဖို့အမြဲအဖို့ဝင်ဆုံးနိုင်ငံဖြစ်တဲ့အမေရိကန်ပြင်သစ်ဗြိတိန်နဲ့နောက်ထပ်6နိုင်ငံတို့ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတဲ့မြန်မာနိုင်ငံကိုစနစ်ရချသွားခဲ့တဲ့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတီးယန်ရှန်နာဘာဂနာရဲ့တွေ့ရှိချက်တွေကိုလူညုံရေးကောင်စီမှကြားနာဆွေးနွေးမဲ့အစီအစဉ်ကိုတော့တရုတ်နိုင်ငံကကန့်ကွက်မဲ့အလားအလာတွေရှိနေတဲ့အကြောင်းလဲတန်တမန်တန်ဝန်ကိုကူကွားပြီး AFP သတင်းမှဖော်ပြခဲ့တာပါ။လူညုံရေးကောင်စီမှဆွေးနွေးမဲ့အစီအစဉ်ကိုတော့အဖို့ဝင်ဘယ်လ်ဂျီယံ၊ဂျာမနီ၊ပိုလန်၊ကူဝိတ်ပြည်ဦးနဲ့ဒိုမနီကန်သမ္မတနိုင်ငံတွေလည်းထောက်ခံထားပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လူညွေးကောင်စီမှဆွေးနွေးဖို့အဖွဲ့ဝင်9နိုင်ငံရဲ့ထောက်ခံမှုရဖို့လိုအပ်ပေမဲ့ဗီတိုအာနာနဲ့ပြေချခွင့်တော့မရှိပါဘူး။ရှင်းသတင်းပတ်တဲ့ဆွေးနွေးမဲ့အစီအစဉ်ကိုတရုတ်နိုင်ငံကကန့်ကွက်ဖို့လာလာရှိပေမဲ့တရားဝင်မဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလတဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဘက်ကလူညွေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတွေ့ရှိချက်အစီရင်ခံစာတင်သွင်းရမှာလဲတရုတ်နိုင်ငံကကန့်ကွက်ဖို့ကြိုးစားခဲ့ပေမဲ့လုံလောက်တဲ့မဲရည်ထွက်တော့မရခဲ့ပါဘူး။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညွေးကိစ္စကန်တွေကိုစီးနေတက်ခတ်ခဲ့တဲ့ AISA ဆွေးအုပ်စုကိုမြန်မာလူညွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကအိန္ဒိယဘင်္ဂလားဒေ့ရှ်တန်ကန်ကိုတိုင်းနယ်ချီရဲ့ရွေးကြတွေဖျက်ပြေးခဲ့ရတဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကဝေဖန်နေတယ်လို့လူခွင့်ရေးချုပ်ပေါင်းမှုကျူးလွန်သူတွေကိုဖော်ထုတ်ရေးယူဖို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့လည်းတိုက်တွန်းထားပါတယ်မြန်မာဆွေးအုပ်ကတော့ရွေးကြဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားရင်ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်အကြောင်းသတိပြုပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်တွေကလူငယ်တိုက်ခန်းတော်တော်များများမိလောင်ကျွမ်းခဲ့လို့80ထက်မနည်းသေဆုံးခဲ့ပါတယ် Tamaiwin, Chakwaza Yakwama, Bodhuni Naronga, a Semian Saud Kugani, Satin, Mila, Juane, Miha, a Saint Lodrimawe, and Nezon Saud Ligu, Kusa, Long Juangevari, Tesong to the Romemaga, Chemi, Milu Yamapina, and Saudi Rema, Paini, Tesongejarello, Mita Dawi Sidriga, Piovare, Tigai Tanayaga, Dubangale, Nase, Tempene, Shibare, Paja Milan get Lesrago, Songs and Sassi Nijaze, Chibare.
ဟမ်မန်နက်စ်တို့လဲပါဝင်ရှင်ပြိုင်ကြမှာပါရဲချက်အောင်ဟာမနစ်2018ကနေလေးဆယ်နှစ်ကြာအရွယ်ဖြစ်ကြတဲ့မြန်မာမျိုးသားခြေရောက်ဟာတင်ရိုင်းမှာအုတ်ကူကျင်းတူတဲ့အလုပ်လုပ်နေသူတွေဖြစ်ဝင်ခံခဲ့ပြီးအာဏာပိုင်တွေကအမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲလူမှုကြီးကြေးဌာနကြီးညာချက်ကဖော်ပြထားတာပါဒီနေ့ချက်တဲ့လူမှုကြီးကြေးဥပဒေပြဋ္ဌာန်းထားတဲ့စင်ကူနိုင်ငံမှာပြ
ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မို့လို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါစီရှင်ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့အကြားတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတယ်လို့အယက်သားထိခိုက်သေးချေမှုတွေလည်းပိုပြီးများလာနေပါတယ်မနေ့ကရသေးတောင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ပွဲတွင်ကျေးရွာသား
နဲ့ပတ်သက်လို့ရခိုင်တမတော်၏ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဒီတိတောင်မြို့ရဲ့အနောက်ဘက်ဒီမြူကန်ဒီမင်းဖူးရမယ့်နေရာတမအဲ့ငနဲ့ခင်တိုင်းမစင်မနီကစားပြီးတော့ဒီတိုက်ပွဲဖြစ်ခဲ့တာရှိတယ်တိုက်ပွဲပြီးသွားပြီးတဲ့နောက်ပိုင်းမှာတော့ဗမာစစ်တပ်တွေကနေပြီးတော့အဲ့ဒီမင်းဖူးရသေးတယ်ဟိုရင်လာပြီးတော့မှအဲ့ဒီမှာအင်ဂျီကိုအကုန်လုံးဒီဗနာတွေနဲ့လိုက်ပြီးတော့ပြစ်တာရှိတယ်မင်းရဲ့ဒီရောင်မျိုးနေဒီမြတ်စွာဘုရားတောင်းတမှုမှာဖြစ်တာအဲ့ဒီမှာလည်းတက္ကသိုလ်ကစစ်တပ်ကတော့ဒီလိုအကြဆုံးများတာရှိတယ်မင်းကနေပြီးတော့ဒီလိုဒီဟယ်လီကော်ပတာမရှိနဲ့နေပြီးတော့မှဒီဘုံကြီးတိုက်ခိုက်တာလည်းလုပ်ခဲ့တယ်ချစ်ကိုရဲမင်းမှာလည်းဒီတိုက်ပွဲသုံးနေရာဖြစ်ခဲ့တဲ့မြောက်မျိုးနေထဲမှာအဲ့ဒီရောင်မျိုးများမှာတနေရာနော်အဲ့ဒီဒီမြတ်စွာရဲ့မြောက်ကတောင်းတမှုတနေရာနောက်ပြီးတော့ဒီညာရှင်းနိုင်သေးလောက်မှာအဲ့ဒီကြောက်ကြရွာနာမတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီဓမ္မတမ်းတို့ကကနေပြီးတော့စစ်တူရတဲ့ကားကိုကျွန်တော်တို့ကပြစ်တာရှိတယ်ဒါပေမဲ့အဲ့ဒီတိုက်ပွဲရှင်တစ်ချောင်းလုံးမှာဓမ္မတိကဖက်ကနေပြီးတော့မဟာရှိတဲ့ဒါဝင်ပုံးချေတဲ့မင်းကြီးလို့နော်ကျွန်တော်တို့ကကနေပြီးတော့တုတ်တယ်နိုင်ပြီးတော့အခိုင်ကမ်းတို့ကကတော့ရေဖို့သုံးပြချင်းပြီးတော့ RPG တွေဆုံးဆုံးကြတာရှိတယ
်မြောင်းမြို့နယ်ကရောင်မြင်ဘက်စိုက်ပွဲဖြစ်စဉ်တွင်ဂျွာသားသုံးဦးအသက်ခံစားရတယ်လို့လည်းခိုင်တုခကပြောပါတယ်မနေ့ကရတိတော်မြို့နယ်မင်းဘူးကျေးရွာတွင်ပြစ်ဆတ်မှုကြောင့်မျိုးသမီးတူတေဆုံးခဲ့ပြီးကလေးငယ်သူနဲ့မျိုးသမီးတူပါထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မင်းဘူးကျေးရွာအုပ်ချုပ်ရေးမှူးဦးလှအေးထွန်းကပြောပါတယ
်။ကျွန်တော်ရွာနဲ့ပြည်သူ့ရခိုင်လည်းမှန်းနှလုံးပေါက်ပါတယ်။ရွာတွင်းပြည်သူလည်းမှန်းနှလုံးပေါက်ပါတယ်။
ကျွန်တော်ကတမန်ကြီးလားပတ်သက်ပါတယ်ရွာပြင်းကိုအဲရတဲ့တမန်ကြီးလားပတ်ကြီးတော့ကျွန်တော်ရွာသားတွေမြန်မာတွေရွာရွာကြတဲ့ခုံလုံးတစ်ခုပြည့်ပြန်နှုတ်ဆက်တယ်ကျွန်တော်တော့နောက်နှစ်မိုင်ချိုးရှင်လောက်မှာဆစ်ဆစ်နဲ့ကြည့်တဲ့ခလေးမတက်ပြေလို့ပြည့်တယ်ပြီးတော့ဒယ်ရလူကမြောက်တယ်လင်းနဲ့မြောက်အဆုံးဖြေဆဲလို့ပြရအခုဆိုင်စီမတော်ပါဘူးအဲ့ဘုတ်ချေတာတော့ကျွန်တော်တို့မသိပါဘ ก็จะเรื่องว่ามาบุ๋มเอ็มอ่ะยาหน้ายาเด็กตัวอุปกรณ์อะไรเด็กเพื่อจะช่วยในเรื่องยามาเนี่ยอยู่เนี่ยเนี่ยเนี่ยตัวยาวันนี้เอ็มอ่ะเจ้ามาเจ๊เจ๊ที่เราเนี่ยชิมมาเป็นเอ็มอ่ะแล้วนั่งเอาไปเลยแล้วเอาไปเลยปีนั้นเอ็มอ่ะดูว่าไม่เอาไปสักทีหรอกเรื่องเกี่ยวกับยาหน้าเจ๊เจ๊ที่นั่นจริงเนี่ยนั่นเจ๊
ยาตาเลยเจ้าดอกเลยเดี๋ยวแม่เจ้าเอ็มอ่ะดีก็มาเลยที่ดอกเลยที่ออกมาเป็นยามาชีเลยเดี๋ยวยาตาเลยก็คงเป็นทุกอย่างยาตาเลยเกี่ยวกับเจ้าวิญญาณอะไรที่เลยเดี๋ยวสุสุนีมาคุ้มมาวิญญาณที่ดอกอินเดียบุบีมาที่ได้ไปทาร์ชีเลยสุสุนียังไม่เบียดเสียชีเลยที่นี่มาเลยเจ้าตัวมิวเนี่ยเป็นมาเกี่ยวกับแตงจานในยาเดลูเจ้าตัวมิวเนี่ยที่จะขันรู้กับเกี่ยวว่าเลยที่ญี่ปุ่นยี่ติดดาวเนี่ยเจ้าตัวมิวมิวเนี่ยเป็
ဒီနဲ့ဟိုလူကြီးခန်းနေလူကြီးကန်းဆောက်တယ်နော်ဒါဟိုနေဒီဆောက်နေတယ်ဆိုတဲ့နေရာတောက်တော့ပဲပေါ့ရှိတယ်ပေါ့အဲ့နေရာမှာတိုက်ပွဲဆက်ဖြစ်ပါတယ်တိုက်ပွဲဆက်ဖြစ်ပြီးကြာကြအဲ့ဒီနေရာကကျွန်တော်ဒီနေရာအကုန်လုံးကကျွန်တော်ဒီနေသိမ့်ပိုက်ရတယ်နောက်ဆက်ရနေတော့ဟုတ်တယ်ဖြစ်ခဲ့တာရှိတယ်တတိယကြောင်ရေဟိုဘက်တက်ကန်ပေါ့ဒီလူရောမှာဖြစ်ခဲ့တာရှိတယ်အဲ့ ตักกะนี่ตักกะผิดเนี่ยยาเนี่ยหวานเนี่ยก็ไม่รู้แล้วเนี่ยแหละแล้วเนี่ยไอ้มาတော့นึกแค่ที่ไก่ทางยามก็ไม่ใช่อย่าตาเดียวก็ตนุไม่อยู่สู้ตัวอย่าตาเดียวก็อีมันก็จะที่ไก่ทางโอ้ตีตัวละทีไอ้มาတော့โหตักกะนี่ติดตาสู้ซวยเนี่ยทีตักกะก็ต้องตักกะยาจาแล้วก็เลยโหอีคนที่ได้ยาเนี่ยไม่ติดไอ้มาโหไปอีก็ติดได้จีจองไปเลยแล้วก็ตักกะต้องตักกะลงตรงนี้อ่ะ
စစ်စစ်မှုတွေဆောင်ရွက်တယ်အဲ့ဒီမသိငါပေါ်ရနေရောက်တော့ကျွန်တော်တို့ဖမ်းမိကြလို့ရကူသိဒီရဲစားမှာဖြစ်နေအောင်မရှိဘူးမြမတမရုံနဲ့ရခိုင်တမရုံတို့ကြာတိုက်ပွဲဖြစ်ပွားမှုကကျေပြန့်လာတယ်လို့စိုက်ပွဲတွေကြောင့်အရသားတွေထိခိုက်ဒေဆုံးမှုဖြစ်ပွားနေပြီရွာသားခုနှစ်ထောင်ကျော်ဟာလည်းစစ်ပေးတိမ်းရှောင်နေရပါတယ်မြမတမရုံကလည်းစစ်တိုင်းငါတိုင်းမှာလေးလသာပြည်ရဆဲသွားမယ်လို့ထုတ်
ပိုင်းမှာတိုက်ပွဲကြိုးကြားဖြစ်ပွားနေပါတယ်ခင်ဗျာ
နိုင်ကိုရင်တရင်ပြပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်တရင်လှတဲ့ပုဂ္ဂိုလ်တင်ဆက်ပြီးကြပါတယ် ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအတွက်ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်စီးရင်ပေးပို့ခဲ့တယ်လို့ပြည်အောင်စုလွှတ်တော်နိုင်ကားကလည်းနောက်ဆက်တွဲအမိန့်ကြေညာစာထုတ်ပြန်ပြီးကော်မတီအဖွဲ့ဝင်ဖြစ်တာဝန်ပေးအပ်လိုက်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးမှာနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလ
ပြည်သူ့အကြံဉာဏ်တွေကကန့်ကွက်ခဲ့ကြတဲ့လွတ်တော်တွင်ကတမရတာကိုယ်စားလှယ်အစုဖွဲ့နဲ့ပြည်တော်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဟာဒီကနေ့မှာတော့ကော်မတီမှာပူးပေါင်းပါဝင်ဖို့အညီအစင်းတွေပေးခဲ့ကြတာပါပူးပေါင်းကော်မတီရဲ့ပထမအကြိမ်စည်းဝေးကိုဗိုလ်သူနေကကျင်းပခဲ့ပြီးတဲ့နောက်အခုလိုအညီအစင်းပေးခဲ့တာဖြစ်ပြီးပြည်တော်စုလွတ်တော်နိုင်ငံကလည်းကော်မတီအဖွဲ့ ပြည်သူ့ကော်မတီဖွဲ့ကရှစ်ဦးပါဝင်လာဖြစ်ပြီးအခုဆိုရင်ပြည်တော်စုလွတ်တော်မှာပါဝင်တက်ရောက်နေတဲ့ပါတီစလေးပါတီနဲ့တမရတော်သားလွတ်တော်ကိုယ်စားလှယ်အစုအဖွဲ့အားလုံးပါဝင်လာပြီလဲဖြစ်ပါတယ်။
တမရော်ကပူပေါင်းကော်မတီမှာပါဝင်လာတာနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်တူဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ်။ဘာလို့ဒီစဉ်ပေးလဲဆိုတော့ကျွန်တော်တို့ကဒီကော်မတီဖွဲ့တာတော့ဥရင်နဲ့မညီဘူးဆိုကျွန်တော်တို့ကန့်ကွက်ခဲ့ပါတယ်။ကျွန်တော်တို့ရဲ့ခံကြက်ကတော့ဒီကော်မတီတွေဥရင်နဲ့မညီဘူး။ဒါမှလည်းပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေဖြစ်တာနဲ့အညီပေါ
ကျွန်တော်တို့ဒီကော်မတီမှာတမတော်ကိုယ်စားလှယ်ပါဝင်ပြီးတော့မှတက်ရောက်သွားမှာဖြစ်ပါတယ်။အနည်းဆုံးပေးထားတဲ့တမတော်သားကိုယ်စားလှယ်ရှိဦးနေနဲ့လည်းတကယ်ကိုပြောဆိုဆွေးနွေးနိုင်တဲ့တမတော်တွေပေးထားပါတယ်။တမတော်သားလွတ်တော်ကိုယ်စားလှယ်ရှိဦးမှာဘူချုပ်တူဒူဘုံမူကြီး၄ဦးနဲ့ဘုံမူ၃ဦးပါဝင်တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာအမှန်တကယ်ပြင်ဆင်ဖို့လိုအပ်တာတွေရ
ကျွန်တော်နဲ့တိုင်းမပြည်သူလူတို့ရဲ့အကျိုးစီးပွားကိုချစ်ကလာနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ရတဲ့ဆွေးနွေးလာတဲ့ဆောင်ကျွန်တော်တို့ကကန့်ကွက်သွားမှာဖြစ်ပါတယ်။အဲ့လိုနိုင်ငံတော်နဲ့တိုင်းမပြည်သူလူတို့ရဲ့အကျိုးစီးပွားကိုလည်းမထိခိုက်ဘူး။ဟောတကယ်လဲပြင်သစ်နယ်လို့အားလုံးကျွန်တော်တို့လက်ခံနေဆိုလည်းကျွန်တော်တို့ကတောင်းပန်ပါကိုယ်စီလေတဲ့ထောက်ခံပါမှာဖြစ်ပါ
လက်ရှိလွတ်တော်မှာဖွဲ့စည်းပုံတင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေပေါ်မှာတော့တရားလွတ်တော်ရှိနေဦးကြီးမြင့်ကအခုလိုတုံ့တက်ပါတယ်။အဲသူတို့တမတော်ကဖွင့်စုစလောက်ပဲပြင်ခွင့်ရမှာဘယ်လိုမှလုပ်လို့မရဘူး။အောက်လို့ဆိုကြည့်ရင်ဟိုဈေးတုံးချောက်ကကာကြီးကပုံမှန်ဒီ90လေးကူကအဲ့ဒါဆန္ဒခံပွဲလုပ်ရမှာလေ။အဲအဲခေါ်ခါဝေးကြတော့လည်းပဲဟိုတုံးမနှစ်ပုံကျော်ရမှာလေ။ကိုယ်စက် ပါဗျာเนาะ
55ဥပဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာဒီနှစ်ဇူလိုင်လ29ရက်နေ့မတိုင်ခင်မှာပြည်တော်စုလွှတ်တော်ကိုအစီရင်ခံစာတင်ပြရမှာဖြစ်ပြီးတနင်္လာအင်္ဂါနဲ့ကြာသပတေးနေ့တွေမှာနေကင်းတနအီမှာပုံမှန်စည်းဝေးကျင်းပမှာဖြစ်တယ်လို့လွှတ်တော်အစည်းအဝေးမစတင်မီနဲ့ပြီးဆုံးချိန်တွေမှာရက်တချို့သတ်မှတ်ပြီးဆွေးနွေးသွားဖို့လည်းပြင်ဆင်ထားပါတယ
်ဆောရရှင်များရှင်လနက်ကင်ပြည်ပခရီလူခွင့်ရေးပြဿနာတွေချုပ်နေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမယ့်ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြည်ကျန်းစီမှာသုံးရက်ကြာဆင်းပသွားမှာဖြစ်ပါတယ်။ရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ရှင်းရမှာဘလောက်ထိကြုံအားဖြစ်လာနိုင်ပါလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကိုVOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။လာမယ့်စနေနေ့ဓာတ်ရိုက်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအနောက်နိုင်ငံတွေအထူးသဖြင့်ဥရောပမှာတန်လက်ပြနျူကလ িয়ার လက်နက်တွေထားရှိဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်မယ်ဆိုရင်သူ့အနေနဲ့အစမတန်ပုံများတဲ့အင်အားနဲ့တုံ့ပြန်သွားမယ်လို့ကြေညာလိုက်ပါတယ်။ရုရှားလွှတ်တော်မှာဖေဖော်ဝါရီလ20ရက်နေ့ကသမ္မတပူတင်နှစ်ပတ်လည်မိန့်ခွန်းမှာပြောခဲ့တာပါ။ရုရှားရဲ့စိုးရိမ်မကင်းဖြစ်မှုတွေကိုအမေရိကန်ကအလေးမထားဘူးဆိုရင်သူ့နိုင်ငံကထိတိုက်ရင်ဆိုင်တာလုံးဝမဟုတ်ပေမဲ့အနောက်နိုင်ငံတွေထဲမှာတော့အဆုံးဖြတ်ချက်ချနိုင်တဲ့အချက်အချာကြတဲ့နိုင်ငံတွေကိုပြစ်မှတ်ထားနိုင်ခြင်းရှိတယ်လို့ရုရှားခေါင်းဆောင်ကနေတိုးမဟာမိတ်တွေကိုရည်ရွယ်ပြီးချင်းချောက်ဝေဖန်တာတွေကိုဇက်တိုက်လုပ်နေတာဖြစ်ပါတယ်။သမ္မတပူတင်ရဲ့ဒီလိုချင်းချောက်မှုမျိုးဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နေတိုးအဖွဲ့ကတုံ့ပြန်လိုက်ပါတယ်။သတင်းတောက် Igor Sibanika ကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါရှင်
။ကောင်းပါပြီရှင်။ပြည်ရဲ့နှစ်တွေအတွင်းအနောက်နိုင်ငံတွေကိုတိုက်ရိုက်ရည်ညွှန်းပြီးသမ္မတပူတင်ရန်လိုစွာနဲ့ပြောခဲ့တဲ့နှင်ကုန်နေထဲမှာဒီတစ်ခါအဆိုးဝါးဆုံးတိုက်ခိုက်ပြောဆိုလိုက်တာဖြစ်ပါတယ်။တာလတ်ပြစ်နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်လိုက်တာကြောင့်သမ္မတပူတင်ကမကျေနပ်နိုင်ပဲရန်လုံနေတဲ့သဘောဖြစ်ပါတယ်။ဥရောပမှာတာလတ်ပြစ်နျူကလ িয়ার လက်နက်တွေထားရှိဖို့အမေရိကန်ခေါင်းဆောင်ပိုင်းရဲ့သဘောထားနဲ့ပတ်သက်ပြီးသမ္မတပူတင်ကအခုလိုသတိပေးလိုက်ပါတယ်။
The U.S. neglected and deliberately ignored the.
တာလတ်ပြစ်နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်မှာဖော်ပြထားတဲ့ရည်တည်ချက်နဲ့အနှစ်သာရကိုအမေရိကန်ကတမင်တက်တက်ဥပစ်ခါပြုလိုက်တာဖြစ်ပါတယ်။အထူးဖြစ်အဲ့ဒီသဘောတူစာချုပ်မှာဖော်ပြထားတဲ့အတိုင်းနှစ်ဖက်စလုံးအနေနဲ့တာလတ်ပြစ်မစ်ဆိုင်းဒုံးလက်နက်တွေနဲ့ဒုံးလက်နက်ပစ်တဲ့စစ်တွေကိုဖျက်ဆီးပစ်ဖို့တောင်းရှိပါတယ်။
သမရပူတင်ကရုရှားလွှတ်တော်နှစ်ရပ်ပေါင်းဖြစ်တဲ့ပြည်ထောင်စုလွှတ်တော်မှာဖေဖော်ဝါရီလ20ရက်နေ့ကနိုင်ငံတော်အခြေပြမင်းကိုပြောဆိုခဲ့ရမှာရုရှားနိုင်ငံအနေနဲ့အမေရိကန်လက်နက်တွေကိုလက်ခံပေးနေတဲ့ဥရောပနိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုကိုပါပြစ်မှတ်ထားပြီးအပြစ်တင်ဝေဖန်လိုက်ပါတယ
်။ Russia будет вынуждена
Russia will be forced to create and deploy weapons.
ကျွန်တော်တို့ကိုချင်းချောက်နေတဲ့ American missile လက်နက်တွေကိုလက်ခံထားတဲ့နိုင်ငံတွေကိုပဲမဟုတ်ပါဘူး။ဒီလက်နက်တွေပို့ဖို့ဆုံးဖြတ်ချက်ချပြီးတော့ကျွန်တော်တို့ကိုတိုက်ခိုက်ဖို့လုပ်နေတဲ့နေရာတွေကိုလည်းဥတီပြီးတော့လက်နက်တွေတံပြန်ချထားနိုင်ရေးဖန်တီးတဲ့အခြေစိုက်အောင်လို့မဖြစ်မနေတွန်းပို့ခံရတယ်လို့ဖြစ်နေပါတယ
်။အမေရိကန်နဲ့နေတိုးမဟာမိတ်တွေကရုရှားဟာစစ်အေးကာလသဘောတူညီမှုကိုချိုးဖောက်နေတယ်လို့စွပ်စွဲနေတာ9နှစ်ကျော်ကြာခဲ့ပြီးတဲ့နောက်သမ္မတထရမ့်အစိုးရကရုရှားနဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးမှာအခရာကျတဲ့စာချုပ်သဘောတူညီမှုကိုဆိုင်းငံ့လိုက်တယ်လို့ဖေဖော်ဝါရီလ2ရက်နေ့ကကြေညာလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကအခုလိုပြောပါတယ
် Russia has jeopardized the United States security interest and we can no longer be restricted
ရုရှားကဒီသဘောတူစာချုပ်ကိုအဆက်ကင်းမဲ့စွာချိုးဖောက်နေချိန်မှာအမေရိကန်ရဲ့လုံခြုံရေးအကျိုးစီးပွားကိုရုရှားကအာဏာပြုချိန်ချောက်နေတာကြောင့်ကျွန်တော်တို့ကိုစာချုပ်နဲ့ကန်ပြီးကန့်တတ်လို့မရနိုင်တော့ပါဘူး
INF ကတာလက်ပြနျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်တက်တန်းကုံဆုံးမဲ့ဩဂတ်စ်လ2ရက်နေ့မတိုင်မီရုရှားနိုင်ငံအနေနဲ့စာချုပ်အတိုင်းအပြည့်အဝလိုက်နာဖို့အမေရိကန်ဘက်က6လအချိန်ပေးထားပါတယ်။ရုရှားနိုင်ငံက 9M729 မစ္စိုင်းလက်နက်တွေကိုထုတ်လုပ်နေသလိုမြေပြင်မှာနေရာချထားပြီးသဘောတူစာချုပ်ကိုချိုးဖောက်နေတယ်လို့နေတိုးအဖွဲ့ကပြောဆိုနေပါတယ်။ဒါဟာဥရောပအတ္တလန္တိတ်လုံခြုံရေးကိုတိတိတသားအနေနဲ့ပြုချင်းချောင်းနေတယ်လို့အနောက်နိုင်ငံတွေကအပြစ်တင်နေကြတာဖြစ်ပါတယ်ရှင်
။ဒေါက်ခင်ဆိုဝင်းပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းတွေ့သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9နာရီမှာထုတ်လွှင့်ပေးမယ့် VUE မြန်မာပိုင်းရဲ့ညပိုင်းစီစဉ်တွေမှာတော့ကျမရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ခြင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ခုအစည်းအဝေးတွေအဆုံးမသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်။မြေကနေငနဲ့မှာချမ်းဖက်ဝါရာဇွန်းနဲ့လူမျိုးများတီချီအောင်တက်ခဲ့ဖို့ရည်ရွယ်ပြီးလက်လက်တွေအမျိုးများစုဆောင်ခဲ့တယ်လို့အစိုးရရှင်းနေပြီးဆွဆွဲထားတဲ့ American Council ဆောင်တပ်ဖွဲ့2ကိုဒီနေ့ရုံးထုတ်ဖို့ရှိနေပါတယ်။ Washington DC နဲ့မလမ်းမကန်းသူနေထိုင်ရာတက်ခဲတစ်ခုမှာလက်လက်ခဲအမျိုးများနဲ့တူမူရစီဝါတွေပါရှာဖို့တွေးရှိခဲ့ပြီးနောက် Christopher Paul Hassan ကိုရဲတပ်ဖွဲ့ကလက်နက်မူရစီဝါမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဖမ်းဆီးထားတာပါ။စီးရီးယားနိုင်ငံမှာစစ်သွေးကြွတွေထိချုပ်ထားတဲ့လက်ကျန်နေရာတွေပေါ်ထိုးစစ်ဆင်မှုအသင့်ဖြစ်နေတဲ့အမေရိကန်ကထောက်ခံထားတဲ့စီးရီးယားတပ်ဖွဲ့တွေကသူတို့ဖမ်းဆီးမိထားတဲ့ IS တပ်ခိုက်ရေးသမားတွေကိုအီရတ်အာဏာပိုင်တွေထက်လွှတ်ပြောင်းပေးလိုက်ပါတယ်။လွှတ်ပြောင်းပေးခဲ့တဲ့အထက်မှာ IS စစ်သွေးကြွအဖွဲ့ဝင်အီရတ်150ကျော်ပါဝင်ကြောင်းလည်းအီရတ်လူမျိုးရေးတာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောဆိုခဲ့တာပါ။အမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံတော်ရေးဝအခြေအနေဖြစ်သမတ်ထွန်နဲ့ထရန့်ကြီးညာခဲ့တာကိုစင်ကုံမဲ့ဆုံးဖြတ်ချက်တရက်ကိုတင်သွင်းမှုအောက်လွတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်ပြင်ဆင်နေပါတယ်။ Texas ပြည်နယ်လွတ်တော်ကိုယ်စားလှယ်ဂျော်ကွင်းကက်စတိုတင်သွင်းတဲ့ဆုံးဖြတ်ချက်ကိုတော့မနက်ပိုင်းတောက်ချန်နယ်လွတ်တော်မှာတင်သွင်းထားဖို့စီစဉ်ထားပြီးအောက်လွတ်တော်တစ်ခုလုံးမှာတော့မလလည်ကြရင်မဲခွဲဆုံးဖြတ်နိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဒီမှာအရေးကြီးတဲ့ကလူညွန်ရေးကောင်စီမှဆွေးနွေးဖို့အမေရိကန်ဖွဲ့ဝင်၃နိုင်ငံဖြစ်တဲ့အမေရိကန်၊ပြင်သစ်၊ဗြိတိန်နဲ့နောက်ထပ်၆နိုင်ငံတို့ကတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့လတည်းမြန်မာနိုင်ငံကိုစစ်နှစ်ရကြာတွယ်ရောက်ခဲ့တဲ့ကုလသမဂ္ဂဒွေးရင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတီးယန်နာဘာဂနာရဲ့ပြည်ရှိချက်တွေကိုလူညွန်ရေးကောင်စီမှကြားနာဆွေးနွေးမဲ့အစီအစဉ်ကိုတော့တရုတ်နိုင်ငံကကန့်ကွက်မဲ့အလားအလာတွေရှိနေတဲ့အကြောင်းလဲတတမန်တိုင်းပိုင်းကိုကူကပြီး AFP သတင်းကဖော်ပြထားပါတယ်။
တရင်ချင်းချင်းကိုကိုအောင်လင်းကပြောပြပေးကြတာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂီဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juruga နေ Direct ထုတ်လွှင့်ပေးတဲ့ VOA နိုင်စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသူစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this